ရွေးကောက်ပွဲကော်မရှင်အစည်းအဝေးမှာတာဝန်ရှိတယ်လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။
လောလောဆယ်မှာတော့အခြေခံမဲဆန္ဒရှင်စင်အမှားပြင်ဆင်ရမယ်တတ်မှတ်ရဲ့ကြော်လွန်လာပေမဲ့ရက်တိုးပြီးဆောင်ရွက်ပေးနေတဲ့အကြောင်းနဲ့နောက်ဆုံးအကြိမ်ထုတ်ပြန်ချိန်မှာလည်းထပ်မံပြင်ဆင်ဖြည့်ဆွတ်ကန့်ကွက်ဖို့အခွင့်အရေးပေးဦးမှာဖြစ်တဲ့အကြောင်းလည်းပြောပါတယ်ကိုမိုးစောကပြောပြပေးပါမယ်ရှင်။ဟုတ်ကဲ့ဒါမဲ့အော်တိုဘာလာဂုံဒါမှမဟုတ်နိုဝင်ဘာလာစမှာကျင်းပဖို့ရ ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုစိတ်ဝင်တစားစောင့်ကြည့်နေကြတာဖြစ်ပါတယ်။အခြေခံမဲဆင်းတွေစတင်ထုတ်ပြန်ချိန်မှာတော့မဲဆန္ဒရှင်အချို့ရဲ့အမည်ကျန်းနေတာဓမ္မမဟုတ်သူ့နာမည်နဲ့မိဘနာမည်စလုံးပေါင်းမှားတာမွေးနေ့ရက်စွဲမှားယွင်းတာနိုင်ငံသားစီစီရေးကတ်နံပါတ်မှားတာမဲဆင်းမှာတည်ဆုံးသူထောင်ချနေသူတိုင်းတပါတာခံယူသွားသူစတဲ့မပါသိသူတွေပါဝင်နေတဲ့အမှားယွင်းတွေကြောင့်ဝေဖန်ကန့်ကွက်တာတွေလည်းရှိခဲ့တယ်လို့မှန်ကန်တဲ့မဲဆင်းရရှိဖို့အတွက်အကြံပြုဆွေးနွေးတာတွေလည်းရှိခဲ့ပါတယ်။ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကမဲဆင်းမှန်ကန်ဖို့ဆိုရင်ကော်မရှင်ပြည်သူနဲ့နိုင်ငံရေးပါတီတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်
။မဲဆင်းပြည်သူမှန်ကန်ဖို့ကကော်မရှင်တစ်ခုရဲ့နဲ့မပြီးဘူး။ကော်မရှင်လည်းပါတယ်နိုင်ငံရေးပါတီလည်းပါတယ်နော်ရသနာရှင်တွေပါတယ်ကျွန်တော်ဒီသုံးခုကကုတ္တံကိုချိန်မှ perfect voters list ကိုရမှာပါမီဒီယာတွေကဘလောက်ပဲလှုပ်ဆော်လှုပ်ဆော်သူတို့ကမကြည့်ဘူးဆိုရင်သူတို့စီယုံတဲ့ပါတီကတခါပြန်ပြီးသူတို့ drive လုပ်ရမှာပေါ့နော
်အခြေခံမဲဆန္ဒရှင်စင်းကိုမလ30ရက်နေ့ကစတင်ထုတ်ပြန်ပြီးကြံရှိပြည်နယ်နဲ့တိုင်းဒေသကြီးတွေကိုဇွန်လ22ရက်နေ့မှာနောက်ဆုံးထုတ်ပြန်ခဲ့တာဖြစ်ပါတယ်မဲဆင်းပြင်ဆင်တာကို14ရက်အတွင်းဆောင်ရွက်ဖို့တတ်မှတ်ထားပေမဲ့ရန်ကုန်တိုင်းအတွင်းမှာ9ရက်ထပ်မံတွေးမြင့်ပေးထားတယ်လို့ဦးကိုကိုကဆက်ပြောပါတယ
်။တိုင်းက27မိနစ်နဲ့ကျွန်တော်မဲဆင်းနေမခွာနဲ့ဘူး။ဘာအနေပြီးပြီမဲဆင်းနေတီထားဆက်ပြီးပုံစံတွေလည်းခါကျွန်တော်တို့ extension ပေးထားပါတယ
်။အခြေခံမဲဆန္ဒရှင်စင်းကိုတွားရောက်မကြည့်ပြတာကြောင့်မပြင်ဆင်နိုင်သူတွေအတွက်ရွေးကောက်ပွဲကြီးညာပြီးနောက်ဆုံးအချိန်အတည်ပြုမဲဆင်းထုတ်ပြန်ချိန်မှာမပြတ်မကွက်တွားရောက်ကြည့်ရှုပြီးလူအပ်တာကိုပြင်ဆင်တင်ကြောင်းလဲဥကိုကိုကတိုက်တွန်းပါတယ်အဲ
့ဒီအပြည့်အမဲစင်းချက်မှရွေးကောက်ပွဲမှာသုံးတာပါအခုကျွန်တော်တို့ display လုပ်ထားတဲ့အခြေခံမျက်စံရရှိကြီးကြီးဟာဒါကိုကျွန်တော်တို့ကအခြေခံပြီးတော့မှထပ်မပြီးပြုစုပါပ
ါ New Myanmar Foundation လူမှုအဖွဲ့ကရွေးကောက်ပွဲဆိုင်ရာအကြံပေးဖြစ်တဲ့မတ်မြတ်အနန္ဒာတင်ကတော့တချို့မဲဆန္ဒရှင်တွေကမဲစင်းကိုတက်တက်ကြွကြွတွားရောက်ကြည့်ရှုတယ်လို့လူအပ်ချက်တွေကိုလည်းချက်ချင်းပြင်ဆင်တာတွေရှိကြောင်းနဲ့တချို့တွေကတော့ပြင်ဆင်ရေးအတွက်အခက်အခဲတွေရှိကြောင်းပြောပါတယ
်။ဥပမာဒိုဟန်လဲဆိုရင်တို့ဥပမာတက်တေထောက်ထားတွေပေးရမယ်ပေါ့နော်ဒီဆက်ပုံလေးမိတူတွေဒီခေါင်းဆင်းမိတူတွေကိုလာပေးရမယ်ဆိုတဲ့အခါမှာဘာပဲနာဖြစ်တယ်ဆိုတော့တချို့ယူရီမှာဆိုလို့ရှိရင်ဒီဟိုမိတူပြည်တွေပိုင်းမရှိဘူးပေါ့နော
်။အခြားအခက်အခဲကတော့မဲဆန္ဒရှင်တွေနေထိုင်ရာနဲ့မဲဆင်းကတ်ရနေရာဝေးကွာတာကြောင့်အခက်အခဲရှိကြောင်းနဲ့ဒီလိုအခက်အခဲရှိသူတွေအတွက်မိတူပွားပြီးထုတ်ပြန်ပေးရင်အဆင်ပြေနိုင်ကြောင်းပြောပါတယ်။မဲဆန္ဒရှင်စင်မှန်ကန်ရေးနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရှင်းလင်းချက်မှာတော့မဲဆင်းမှားယွင်းမှုမှာမဲပေးခွင့်ရှိသူတွေကြံရှိနေခြင်းအပြင်မဲပေးပိုင်ခွင့်ဆုံးရှုံးမှာဖြစ်တယ်လို့မပါသိသူတွေပါခြင်းအပြင်လည်းမဲပေးခွင့်ကိုအသုံးချသွားနိုင်ကြောင်းဖော်ပြပြီးမဲဆန္ဒရှင်ပြည်သူတွေအနေနဲ့ပူးပေါင်းဆောင်ရွက်ကြဖို့ပန်ကြားထားပါတယ်